အမေရိကန်ကာကွယ်ရေးဝန်ကြီးဂျိမ်းစ်မက်ဒစ်ဟာနောက်လာထဲမှာဂျပန်နဲ့တောင်ကိုရီးယားတို့ကိုတွားဖို့စီစဉ်ထားပြီးဒါဟာအမေရိကန်စစ်ဌာနချုပ်ပေတဂွန်အကြီးအကဲအဖြစ်ပထမဆုံးခီးစဉ်လည်းဖြစ်တယ်လို့ပေတဂွန်ပြောခွင့်ရပုဂ္ဂိုလ်ကဗိုလ်ထုနေမှာပြောဆိုပါတယ်အခုခီးစဉ်ဟာဂျပန်နဲ့တောင်ကိုရီးယားတို့လိုရေရှည်လက်တွဲခဲ့ကြတဲ့မိတ်ဆွေတွေအပေါ်အမေရိကန်ရဲ့တန်ဋိဌာန်ခိုင်မာမှုကိုပြသဖို့ရည်ရထားပြီးအမေရိကန်ဂျပန်တောင်ကိုရီးယားသုံးနိုင်ငံလုံခြုံရေးပူးပေါင်းဆောင်ရွက်မှုကိုလည်းနောက်ထပ်တိုးမြှင့်သွားမယ်လို့ပေတဂွန်ပြောခွင့်ရဂျက်ဖ်ဒေးဗစ်ကပြောဆိုခဲ့ပါတယ်ဝန်ကြီးမက်ဒစ်ဟာဖေဖော်ဝါရီလ၁ရက်နေ့မှာတောင်ကိုရီးယားကိုတွားရောက်မှာဖြစ်ပြီးနှစ်ရက်အကြာမှာဂျပန်ကိုခီးဆက်မှာဖြစ်ပါတယ်။ယာရုခန့်အရေးအတီးပြုတ်ဖို့လွတ်တော်မှာကြားတာနေတဲ့အချိန်နဲ့ပင်နဂွန်မှာတာဝန်ယူခဲ့တဲ့အစပိုင်းရက်တွေအတွင်းဝန်ကြီးမက်ဒစ်ဟာနိုင်ငံတကာမဟာမိတ်တွေနဲ့ဆက်ဆံရေးထိန်းထားဖို့အရေးကြီးကြောင်းပြောဆိုခဲ့ပါတယ်။ဒါပေမဲ့လည်းအမေရိကန်သမ္မတသစ်ဒေါ်နယ်ထရမ့်ကတော့သူ့ရဲ့မက်ဆွေစီယွန်ရေးကာလအတွင်းစီရေးအကူအညီအတွက်ကုန်ကျစရိတ်တွေကိုပိုမပေးဘူးဆိုရင်တောင်ကိုရီးယားနဲ့ဂျပန်နိုင်ငံမှာရှိနေတဲ့အမေရိကန်တပ်ဖွဲ့တွေကိုပြန်လည်ရုပ်သိမ်းသွားမယ်လို့ချင်းချောက်ခဲ့ပူပါတယ်